ကိုမျိုးတန်းကအခုအစာငတ်ခံဆန္ဒပြနေတယ်လို့ကျမတို့ကြားသိရတယ်ရှင်ဆိုတော့အဲ့ဒီအခြေအနေကိုလည်းနည်းနည်းပြောပြပေးပါအောင်ရှင
်ကိုမျိုးတန်းကပေါ့နော်အခုဖွဲ့စည်းအောက်ချုပ်ပေါ်ဥပဒေပေါ့နော်ကန့်ကွက်တာအဲ့ဒီအတွက်ကိုသူအစာငတ်ခံဆန္ဒပြတယ်ဆိုကြောင်းပြောပါတယ်14ရက်နေ28ရက်နေဒီသူအစာမစားလည်းပဲနေပေါ့နော်ဆန္ဒဆိုင်လုပ်တယ်ဆိုတဲ့အကြောင်းကျမတို့ပြောပါတယ်သူတူဦးတန်းဆန္ဒပြတာပါအာစခွေးတိုက်နမတဆယ်မှာအခုနေရတယ်ဆိုတဲ့အကြောင်းပြောပါတယ်။ညစဉ်အိမ်မရဘူးသူအနှောက်အယှက်မျိုးနှောက်ယှက်တယ်ဆိုတဲ့အကြောင်းလည်းပြောပါတယ်ကျမတို့
။ဟုတ်ကဲ့အဲညဘက်တင်မှာနှောက်ယှက်တယ်ဆိုတာဘယ်လိုပုံစံမျိုးနဲ့အနှောက်ယှက်ခံနေရတာလဲရှင်
။အမျိုးမျိုးပေါ့နော်သူ့ကိုလာပြောတယ်တဲ့အဲ့လိုမျိုးပေါ့နော်အဲပါဆယ်တွေကိုလည်းအိမ်ရပို့ထားရတော့မင်းခိုးစားနေလားပေါ့နော်။အဲ့လိုမျိုးပေါ့နော်ကျမတို့ပြောတာတော့တော်တော်လေးများပါတယ်
။ဟုတ်ကဲ့သူ့ကိုဒီနေ့တွေ့ခဲ့ရတော့သူ့ရဲ့ကျမ်းမာရေးအခြေအနေကဘယ်လိုရှိပါလဲရှင်။
အော်ဟုတ်ကဲ့ဒီနေ့ကတော့ပေါ့နော်သူဟန်ကားဆိုင်လောက်တာလဲအဲများပြီပထမရက်ပိုင်းနေသူတို့ပေါ့နော်မနေ့ဆန်တဲ့တစ်ခါညနေဆန်တဲ့တစ်ခါတော့အဲအားနေမှုကြောင့်ပေါ့နော်အခုကျမနဲ့တွေ့တဲ့အချိန်မှာလက်တွေတော့နည်းနည်းတုံးလာတယ်ပေါ့နော်နောက်ပြီးတော့အဲသူတို့တဏ္ဍာန်တည်းနဲ့အဲဖြာချမ်းမှနေရတဲ့အတွက်အဲကိုယ်တွေလက်တွေကြိုက်ခဲပြီးရှင်းကိုယ်တချမ်းရှင်းလဲဆိုတဲ့အကြောင်းကိုပြောပါတယ်
ဟုတ်ကဲ့အဲ့လိုကျမ်းမာရေးထိခိုက်နေတဲ့အနေအထားမှာတော့ဒီထောင်အနာပိုင်းနေဘက်ကဒီကျမ်းမာရေးအတွက်ပြည်သူဆောင်ရှားမှုတစုံတရာပေးတာမျိုးရောရှိလားရှင
်ဟုတ်ကဲ့အဲ့ဒါကတော့ကျမတို့လုံးဝမပြောပါဘူးပေါ့နော်အဲ့ဒီသူတို့ဟိုတဲ့နှစ်ရက်နေရစပြီးတော့ပေါ့နော်ဒီကိုမျိုးသန်းတို့ပေါ့နော်ဒီအမဲသားတို့ဒီကျက်ဥတို့ပေါ့နော်ဆရာဝန်ညွှန်ကြားချက်နဲ့ပေါ့နော်ချွေးခိုင်းတာဟိုကအစနေပြည်တော်နေပြီးတော့ပေါ့နော်သူတို့ဟိုတဲ့ဟိုပေါ့နော်မကြွေးဖို့လို့အတွက်အနေပေးတယ်ဆိုတဲ့အကြောင်းကကျမတို့ပြောပါတယ်။အော်တကယ်လည်းစိတ်မကောင်းဖြစ်မိပါလေရှင်။သူ့ရဲ့ပေါ့နော်ဒီလိုကောင်းလဲဆိုတော့ဒီအပြင်ထဲမှာလည်းရောက်နေတဲ့အတွက်ကျမရေးကိုပေါ့နော်သစုံတရားထိလိုက်သွားမှောင်လည်းအရန်ကြောက်တယ်။အခုကပေါ့နော်သူတို့ရဲ့အသက်အရွယ်ပိုင်းရောက်လာပြီဟေးဆိုလို့ရှင်ကျမရေးကတကယ်အထူးဂရုစိုက်မဲ့အချိန်ရောက်နေတဲ့အတွက်တကယ်ကိုလည်းစိုးရိမ်ပါလေကျမရေးအတွက်ကို
ဟုတ်ကဲ့မတ်တိဆိုကျေးဇူးတင်ပါတယ်ရှင်ကိုမျိုးတန်တို့ကိုစီသူမောင်တို့ဒီနေ့အင်းစိန်ထောင်ထဲကတရားရုံးမှာရုံးထုတ်စစ်ဆေးတဲ့အခြေအနေကိုရှင်းနေလိုက်ပေးတဲ့ဥဖိုးပြူအနေနဲ့အပစုံတရားပြောပြပေးလို့ရမလားရှင်ဒီနေ့အမှုစစ်ဆေးခဲ့တဲ့အခြေအနေကို
သူ့ခွင့်ရေကာဝယ်မြင့်တင်သူဦးမျိုးတန်နဲ့ပတ်သက်ပြီးတော့သူ့အိမ်ကနေတင်းစီရမိတယ်ဆိုတော့ဆာရွက်ဆာရန်ထောက်ထားတွေကိုရုံးတော်ရှိမှသူတို့အနာရည်ဘက်ကနေပြီးတော့သတိကံဖြစ်နေတင်သွင်းထားပါပြီဒီနေ့သတိကံတွင်းတဲ့အခါမှာသတိကံနံပါတ်တွေနဲ့တကွဒီနေ့မှာစတင်ပြီးတင်သွင်းပါတယ်အဲ့ဒီမှာဗိုလ်ချုပ်သာရှိခဲ့လျင်ဆိုတော့သခင်တင်မြရေးတဲ့လက်အမှုရန်စာဆောင်တွေပါတယ်နောက်တစ်ခါလူခွင့်ကောက်ဝဲမြင့်တင်သူများကိုရဲ့ HRTP ကနေပြီးတော့ထုတ်ပြန်ထားတဲ့ပညာချက်စာတမ်းနှစ်ဆောင်ပါတယ်နောက်တစ်ခါလူခွင့်ကောက်ဝဲမြင့်တင်သူများနဲ့ဆိုင်နဲ့လိုဂိုအမှတ်စိတ်ပါတဲ့ကျောင်းသားတင်ပုံဆန်တဲ့လိုနော်စာဝါဝပိတ်စာနှစ်ရွက်ကိုလည်းတင်စီထားတယ်ဗောနော်အဲ့တော့ကျွန်တော်တို့အနေနဲ့ဒီချက်ကိုပဲကျွန်တော်ပြသပြီးတော့မင်းမြန်ပါတယ်ဥပဒေကြောင်းရ
ဟုတ်ကဲ့ဒီနေ့စစ်ဆေးခဲ့တဲ့နေရာမှာဒီတရခွေမှာရောရှင်းနှမှုရှိခဲ့ရလားကိုမေးချင်တာတွေတောင်းမလို့ရှိရင်ကိုထုတ်ဖို့ချင်တာတွေကိုအပြည့်ဝမထုတ်ဖို့နိုင်ခဲ့တာတွေရှိလားရှင်
ကျွန်တော်ရဲ့မိကုံလေးတစ်ခုကိုကျွန်တော်ပြောပြမယ်နော်ကဲဒါဆိုရင်ခမရကိုယ်တိုင်စောင့်ကြည့်ကြည့်ရှိပြီးတော့လိုက်ပါတဲ့အတွက်ကြောင့်မလို့တယောက်ချင်းစီကိုခမရမြင်တွေ့နေရတာတခါတည်းဆန္ဒပြတဲ့လူတွေနဲ့အတူတူလိုက်ပါခဲ့လို့လားဆိုတော့ဟုတ်ပါတယ်လို့ဖြေတယ်အဲ့ဒီဟုတ်ပါတယ်လို့ဖြေပြီးကမှတရားသူကြီးကခေါင်းခါပြီးတော့မဟုတ်ပါဘူးဆိုပြီးတော့မှတ်တမ်းတင်တယ်အဲဒါတွေကတော့ရှင်းပြောရင်တည်ရကိုယ်တိုင်ဖြေရမယ့်ကိစ္စရပ်ပါပဲ။ဒါမျိုးလေးတွေတစ်ခါတည်းရင်ကြုံတွေ့ရတတ်ပါတယ်။ဟုတ်ကဲ့
။ဒီနေ့စစ်ဆေးချက်ဒီမှာဒီကုန်းကျုပ်အနေနဲ့နောက်ဘယ်နေ့တွေထပ်စစ်ဆေးမလဲ။ဘာတွေများထပ်စစ်ဆေးဖို့ကြံနေလဲရှင်။
ဟုတ်ကဲ့ခင်ဗျာ။ကြံရင်ဒီတစ်ပတ်တောက်ကြနေကိုယုံချင်းထားပေမဲ့လို့မစစ်ဖြစ်တော့ပါဘူး။မစစ်ဖြစ်ပဲနားမယ်လို့ပြောပြီးတော့ရှစ်တစ်ပတ်နှစ်ရက်နေကြမှာအင်္ဂါနေ့ပေါ့နော်။အဲ့နေ့ကြမှာမှုစတင်ပြီးဆက်လက်စစ်ဆေးမယ်ဆိုတာမျိုးကိုသူတို့ယုံချင်းလိုက်ပါတယ်။အဲစီသူမောင်နဲ့ပတ်သက်ပြီးတော့လေစီသူမောင်ကသာသနာသိပ္ပံကျောင်းမှာသူကစီယုံဟောပြောတယ်။သူကဟောပြောပို့ချမှုတွေလှုပ်ဆောင်မှုတွေပြုလုပ်တယ်ဆိုပြီးတော့ဆွဆွဲထားပါတယ်။အဲတော့စီသူမောင်နဲ့ပတ်သက်ရင်လည်းပဲစီသူမောင်ဟာပညာရေးမူဝါဒတွေပြုရင်ကြောင်းလဲနိုင်ဖို့ပညာရေးမှာချုပ်တဲ့တင်ထောက်ကူပစ္စည်းတွေနဲ့ပတ်သက်ပြီးတော့ပြည့်စုံနိုင်ဖို့ဖယ်ရီကားတွေရရှိနိုင်ဖို့ဆိုတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့သင်ပြပြောဆိုခြင်းပဲဖြစ်တယ်။ဒီအချက်တွေဟာမူဝါဒပြောင်းလဲဖို့နဲ့ပတ်သက်ပြီးတော့သူ့ရဲ့ချိုးပန်းအားထုတ်မှုဆောင်ရွက်မှုကျောင်းသားတယောက်အနေနဲ့ချိုးပန်းမှုသာဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့အခြေခံလူ့အခွင့်အရေးဆောင်ရွက်ခွင့်ရှိတယ်ကျောင်းသားအခွင့်အရေးဆောင်ရွက်ခွင့်ရှိတယ်ဆိုတဲ့အချက်ကိုပဲကျွန်တော်ဖြည့်ရှင်းဖော်ထုတ်ခဲ့ပါတယ်။